တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကီယင်မျိုးသားအစည်းအရုံး KNU ကယာယီနှုတ်ထွက်လိုက်ပါတယ်။ဖွဲ့စည်းပုံနဲ့မူဝါဒပိုင်းဆိုင်ရာကွဲလွဲမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကတော့ VOA သတင်းတောက်ကိုမှုစော်ကပြောပြမှာပါရှင်။
ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ရဲ့ပထမဆုံးညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပနေပြီးအစည်းအဝေးရဲ့၄ရက်မြောက်နေ့ဖြစ်တဲ့ဩဂုတ်လ31ရက်နေ့မှာ KNU ကိုယ်စားလှယ်အဖွဲ့ကအစည်းအဝေးကနေထွက်ခွာခဲ့တာဖြစ်ပါတယ်။ဒီလိုထွက်ခွာတာဟာအစည်းအဝေးအတွင်းမကြေလည်မှုကြောင့်အစည်းအဝေးကန်းကထွက်ခွာတာလို့ပြောဆိုတာရှိတယ်လို့ UNFC အဖွဲ့ကနေနှုတ်ထွက်တာလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။UNFC ညီလာခံကိုကိုယ်စားလှယ်အဖြစ်ပါဝင်တက်ရောက်နေတဲ့ KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်စောထာရိုမူကတော့ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ထားတာဖြစ်တယ်လို့ပြောပါတယ
်ဒီလိုကကျွန်တော်တို့ကဒီစီးပွဲတွေရောဆက်ခွာသွားတယ်ပေါ့နော်နောက်ချင်းချင်းပြောရင်ဒီသူတို့ရဲ့ constitution နဲ့ KNU ရဲ့ဒီမှာလို့ပန်းဆိုင်ရာမူဝါဒနဲ့ကကွဲလွဲနေတဲ့အခါကျတော့ကျွန်တော်တို့ကလက်ခံလို့မရဘူးအဲ့တော့ကျွန်တော်တို့ကအဲ့ဒီအမှတ်ရနေတော့ကျွန်တော်တို့ဆက်သွားတယ်ပြီးတော့ကျွန်တော်တို့ဟိုပထမဝင်ပြီးပေါင်းချင်းမှာလောလောဆယ်မှာကျွန်တော်တို့ရက်ဆိုင်ရတာပါနော်
KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့က UNFC ညီလာခံတဘာပတိအဖွဲ့ကိုပေးပို့တဲ့စာမှာတော့လက်ရှိကျင်းပနေတဲ့ UNFC ညီလာခံကို KNU ကပေးပို့ထားတဲ့ကိုယ်စားလှယ်လေလာသူနဲ့ရုံးအဖွဲ့ဝင်တွေကိုရုတ်သိမ်းလိုက်ကြောင်း UNFC ကို KNU ကိုယ်စားလှယ်အဖြစ်ပေးပို့ထားတဲ့သူတွေကိုလည်းရုတ်သိမ်းလိုက်ကြောင်းနဲ့UNFC ရဲ့ရှေ့ညီလာခံတက်တန်းအတွက်တာဝန်ထမ်းဆောင်မဲ့ကိုယ်စားလှယ်ကိုလည်းစေလွတ်တော်မှာမဟုတ်ကြောင်းဖော်ပြထားပါတယ် UNFC နဲ့အဓိကသဘောထားကွဲလွဲတဲ့အချက်ကိုတော့စောထာတို့မူကအခုလိုဆက်ပြောပါတယ
် UNFC ရဲ့ policy ကဘာဖြစ်သွားလဲဆိုတော့ဖွဲ့ဝင်အကုန်လုံးကကိုယ်စားလှယ်ကိုပို့တယ်ပို့တဲ့ကိုယ်စားလှယ်ကနေတော့ဥပဒေကြေမှုတွေရေးလိုက်ရဲအဲ့ဒီဥပဒေကနေတော့အကုန်လုံးကိုအာဏာကိုတိုင်ထားတယ်ဆိုတော့တကယ်ဆိုဒီချီချင်းဒီခုပုံစံနဲ့တက်တဲ့ဟာကတော့ကျွန်တော်တို့ရဲ့ဥပဒေမဟာမိတ်တိုင်းဆိုင်ရာသူပေါင်းဆောင်ရွက်နေတဲ့ပတ်သက်တော့လုံးဝတော့ခက်ပြင်းသွားတယ်။သူက top down ဖြစ်လို့ကျွန်တော်တို့အားကြောင့် horizontal ပုံစံမျိုးနဲ့သူကဘလို့ဥပဒေလုပ်ကြရတယ်ဆိုတဲ့အခြေအနေပါတယ်။အဲ့တော့အဲ့ဒီမှာကအဓိကတော့ပြောရရင်လေဆိုတော့ကျွန်တော်တို့ရဲ့အရေးကကျွန်တော်တို့ချက်ချက်ပြန်မှာငငယ်ရပြည့်စုံရှင်းလင်းဖို့အခုလိုရေးကြည့်တဲ့အခြေအနေမျိုးမှာကျွန်တော်တို့ရဲ့အရေးရာကိုကျေးဇူးတင်ပေးအပ်ပြီးတော့ကျေးဇူးတင်ဆုံးဖြတ်သူတွေကျွန်တော်နိုင်ရမယ်ဆိုတော့ကျွန်တော်တို့ကတော့အဲ့ဒီတိုင်းကိုကျွန်တော်စဉ်းစားဖို့လိုပါတယ်အဲ့ဒါကြောင့်လည်းဖြစ်ပါတယ်
KNU အနေနဲ့ UNFC ကနှုတ်ထွက်မထွက်ဆိုတာကိုတော့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်သွားမှဖြစ်တယ်လို့လည်းပြောပါတယ် KNU ရဲ့ဗဟိုကော်မတီအစည်းအဝေးကိုစက်တင်ဘာလအတွင်းမှာကျင်းပဖို့ရှိနေပါတယ် KNU အနေနဲ့အခုလို UNFC ကလောလောဆယ်နှုတ်ထွက်ခဲ့ပေမဲ့ KNU ပါဝင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT မှာ KNU ကဆက်လက်ပါဝင်ပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးကိုပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ် UNFC ညီလာခံကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ဒူးဥက္ကဋ္ဌနော်စီဖိုရာစိန်အထွေထွေအတွင်းရင်းမှုဘဒိုစောကွယ်ထူးဝင်ဘဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဘရိုမန်းကြီးမောင်နဲ့စောထာတော်မှုတို့ကိုယ်စားလှယ်အဖြစ်ပါဝင်တက်ရောက်ခဲ့ပြီး UNFC ဒူးဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့ KNU မဟာမိတ်ဆက်ဆံရေးတာဝန်ခံဘရိုဒေးဗစ်တာကပေါင်းနဲ့ UNFC တွဲဖက်အတွေ့အမှုတက်ဖြစ်တာဝန်ယူနေတဲ့ဘရိုမမန်တို့ကတော့လေးလာသူအဖြစ်ပါဝင်တက်ရောက်ခဲ့ကြပါတယ်ဒီကနေ့မှာတော့ KNU ဒူးဥက္ကဋ္ဌနော်စီဖိုရာစိန်ကအခုလိုသဘောထားကွဲလွဲတဲ့အပေါ် UNFC ကိုတောင်းပန်ကြောင်းနဲ့ KNU ရဲ့15ချိန်မြောက်ညီလာခံကချမှတ်ထားတဲ့အတိုင်းတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ခိုင်မာတဲ့တပ်ပေါင်းစုတည်ဆောက်ရေးအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းစာရေးသားပေးပို့ခဲ့ပါတယ်။လက်ရှိ UNFC ရဲ့အထွေထွေအတွေ့အမှုဦးနိုင်ဟန်သာကတော့ KNU ပြန်လည်ပါဝင်ရေးအတွက်တကားဖွင့်ထားကြောင်းပြောပါတယ်။
ကျတိတော့မဟုတ်ဘူးရတော့အတော့ပေါ်ပေါ်ဒီမှာပြန်ပြီးတော့မှထိုင်ပြီးတော့မှဒီဆွေးနွေးဆုံးဖြတ်ယူကြအောင်မလဲကျွန်တော်တို့ကတော့တိုင်းတာဖွဲ့စည်းအားလုံးကိုကျွန်တော်တို့ကတော့အမြဲတမ်းတမ်းတွဲထားသိမ့်မလဲ
ဒီကနေ့မှာ UNFC ညီလာခံရဲ့ပြင်စမမြောင်နေ့ကိုဆက်လက်ကျင်းပခဲ့ပြီးဖွဲ့စည်းပုံတဲ့ရှေ့လုံငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့မပြီးပြတ်သေးတာတွေကိုတော့မနေ့ဖန်မှာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်